internet online ပေါ်ကလူမှုကွန်ရက်တွေမှာလူတိုင်းများနေတဲ့ TikTok application နည်းပညာ software အသုံးပြုတာကိုအမေရိကန်မှာတားမြစ်ပိတ်ပင်သွားဖို့ညီမန်းထားတယ်လို့ American Thumb Prompt ကပြောလိုက်ပါတယ်။လူမှုကွန်ရက်တွေမှာဗီဒီယိုတွေမျှဝေနေတဲ့နာမည်ကြီး TikTok application ကို American မှာအသုံးပြုတာတွေကိုရပ်တန့်ဖို့စနေနေ့အစောဆုံးထားပြီးလှုပ်လာနိုင်တယ်လို့ Thumb Prompt ကမနေ့တောက်ကြနေ့ကပြောပါတယ်။သူ့အနေနဲ့ TikTok application ကိုအသုံးမပြုနိုင်အောင်တားမြစ်ဖို့အတွက်အုပ်ချုပ်ရေးအမိန့်ကိုသုံးသွားနိုင်တယ်လို့ပြောပါတယ်။အမေရိကန်က TikTok ရဲ့လုပ်ငန်းတွေကိုအမေရိကန်ကုမ္ပဏီတစ်ခုကဝယ်မဲ့သဘောတူညီချက်တစ်ခုကိုသမတ်ထရမ့်ကသဘောမတူပါဘူး။ TikTok application ဟာအမေရိကန်နဲ့ကမ္ဘာတစ်ဝှမ်းမှာအလွန်လူကြိုက်များပြီးတော့ကမ္ဘာတစ်ဝှမ်းမှာဒီ application ကိုသုံးဆွဲသူ1 billion ကျော်ရှိပြီးတော့ဒီထက်က165%သန်းကတော့အမေရိကန်ကဖြစ်ပါတယ်။ဒီနည်းပညာ software ကဖြော်ပြရေးဗီဒီယိုတက်တက်တယ်မဟုတ်ပဲစကားစစ်ထိုးပွဲတွေလူမျိုးရေးတရားမျှတမှုနဲ့လာမယ့်အမေရိကန်သမတ်ရွေးကောက်ပွဲစတဲ့နိုင်ငံရေးကိစ္စရပ်တွေအပေါ်ရည်တည်မှုတွေလည်းပါဝင်လာဖြစ်ပါတယ်။အမေရိကန်အရပိုင်းတွေကတော့ TikTok ဟာလုံခြုံရေးရချင်းချောက်မှုရှိလာနိုင်တယ်လို့ဆိုရင်းနေပြီးတော့ကုမ္ပဏီအနေနဲ့အသုံးပြုတဲ့လူတွေရဲ့အချက်အလက်တွေကိုတရားဥပဒေနဲ့ဝင်မြလာမှာကိုဆိုရင်းနေကြတာဖြစ်ပါတယ်ခင်ဗျာ။